မင်္ဂလာပါမြမစာပေဥယျာဉ်ထဲဝင်ကြည့်လိုက်ရင်စာပေတီးပင်ပွင့်ပင်တွေကအမျိုးမျိုးဖုံဖုံပါပဲရတစာပေတွေသုဒ္ဓစာပေတွေဒီထဲမှာမှစီးပွားရေးကြီးပွားရေးတုတ်တရေးကိုအာယုံထားလမ်းပြနေတဲ့တက်ကျန်းတွေဒီလိုတက်ကျန်းတွေနဲ့မတူဘဲထွက်လာတဲ့စာတအုပ်ကကျော်ရင်မြင့်ရဲ့ဘဝဇက်ခုံအဖုံဖုံပါစာရေးသူကိုယ်တိုင်ကစိတ်တက်မြင့်တင်ရေးစာစုလို့အမိပေးထားပါတယ်ဘလို့များစိတ်အားတက်စရာတွေပါပါလဲဆရာကျော်ရင်မြင့်ရဲ့ဘဝဇက်ခုံအဖုံဖုံကိုစူးစမ်းကြည့်ကြရအောင်လားစီရစာအုပ်ထွက်နေတာအတော်ကလေးကြာပါပြီ2009ခုနှစ်စာပေလောကတိုက်ထုတ်စာအုပ်ဆိုတော့6နှစ်ကျော်9နှစ်တွင်းရောက်နေပါပြီကိုရိုင်ကအခုမှဖတ်ခွင့်ရလို့အစီရင်ခံရမှာနောက်ကျသလိုဖြစ်နေပါတယ်ဒါပေမဲ့နှစ်ရာကျော်ကစာရီအကြောင်းလဲဝိုင်းဖွဲ့ခြင်းဝိုင်းဖွဲ့မိတတ်တာမို့နောက်ကျတဲ့ရေလို့ယူဆစရာအကြောင်းမရှိဘူးထင်ပါတယ်ဘဝဆက်ခုံအဖုံဖုံစာအုပ်ကမော်ဒန်ဂျာနယ်ကစပါတယ်။ဆရာကျော်ရင်မြင့်ကလူအမျိုးမျိုးနဲ့တွေ့ဆုံမင်းမြန်းပြီးမော်ဒန်ဂျာနယ်မှာအပတ်စဉ်ရေးပါတယ်။တခါတလေပုဂ္ဂိုလ်တဦးကိုတပတ်တခါတလေကြတော့ပုဂ္ဂိုလ်တဦးရဲ့အကြောင်းကိုပဲတပတ်တည်းပို့ပြီးအပတ်စဉ်ရေးပါတယ်။အခုအဲ့ဒီတဲကပုဂ္ဂိုလ်52ဦးအကြောင်းကိုရွေးနှုတ်ပြီးစာတအုပ်လုပ်လိုက်တဲ့အခါမှာဘဝဆက်ခုံအဖုံဖုံဖြစ်လာတာပါ။ဘဝဆက်ခုံအဖုံဖုံဆိုတဲ့အတိုင်းဆရာတွေ့ဆုံမင်းမြန်းတဲ့ပုံကိုယ်ကြီးကအလုတ်အကိုင်းအသက်မွေးမှုတွေမျိုးစုံလှပါတယ်ပကြီးဆရာဓာတ်ပုံဆရာစရင်အင်းပညာရှင်စာအုပ်ဆိုင်ရှင်လူမှုရေးကူညီနေတဲ့သူစသည်စသည်ဖြင့်ပေါ့ယဟန်တော်တွေလည်းပါပါတယ်ရွေးနှုတ်ထားတဲ့52ဦးမှာတဦးနဲ့တူတူရဲဆိုတာမရှိသလောက်ပါပဲတူတာကတော့အားလုံးဟာဇွဲကောင်းတဲ့သူတွေညံကိုအသုံးချတဲ့သူတွေတွေ့သည်မြကြုံသည်မြဒုက္ခကိုအနိုင်မခံအရှုံးမပေးရင်းဆိုင်ကြော်ဖြတ်နိုင်စွမ်းရှိသူတွေဖြစ်နေတာပါပဲဒီအချက်ထင်ရှားလာအောင်52ဦးတည်းကပုဂ္ဂိုလ်2ဦးစား2ဦးစားရဲ့ဇလန်းကိုတာတကဆောင်ပြခြင်းပါတယ်ပထမပုဂ္ဂိုလ်ကဝင်းမောက်ဦးလှတောင်းပါဝင်းမောက်ဦးလှတောင်းဆိုတာတချိန်ကပို့စကတ်တီတီတက်တက်လှလှပပလေးတွေရိုက်နေရာကထင်ရှားလာနောက်တော့ပါရမီမှာအင်ကြီးရခိုင်နဲ့နေနိုင်ထိုင်နိုင်တဲ့အထိကြီးဝါတိုးတက်သွားတဲ့မြမကြီးတဦးပါဦးလာတောင်လက်ရှိကာလမှာတင့်အောင်တင့်တယ်နေနိုင်တာမြင်တာဒီလိုနေနိုင်အောင်ဦးလာတောင်ဘယ်လောက်ရုန်းကန်လှုပ်ရှားခဲ့ရတယ်ဆိုတာတိသူကရှားမှာပါဦးလာတောင်ရဲ့အခဲအခဲရင်ဆိုင်မှုအားထုတ်ကြိုးပမ်းမှုအဝဝကိုဆရာကျော်ရင်မြင့်ကဖော်ထုတ်ပေးပါတယ်ဦးလာတောင်ကကြိုက်လက်သားကုံသေးသားသူလိုကိုလိုကြီးပြင်းလာရတာပါပဲသူလိုကိုလိုလောကရန်အနိုင်အမြင့်အလှည့်အပြောင်းတန်းခံခဲ့ရတာပါပဲရှိသည်မြပိုက်ဆံလေးဖဲသုံးချက်တမအလင်းခံရလို့ချွေးပြန်ပူတာပါကိုလုပ်ငန်းလေးအောင်မြင်မလို့ရှိတော့ဘေးကဝိုင်းညစ်တာလဲခံရပူတာပါအယောင်ဝဲအလုတ်နေရမကြလို့အစိုးရဝန်ထမ်းလို့တော့ဘီးလက်သွားပြီးစရင်ကင်ပညာသင်ခွင့်ရခဲ့တာပေါ့ဒါပေမဲ့အကျိုးပေးမလှတော့ဝင်လုတ်တဲ့ရေချောင်းကုမ္ပဏီကပျက်စီးပြန်ရောဒါပေမဲ့ဥလှတောင်းအားမငယ်ပါဘူးအချောင်းတိုက်ဆိုင်လာလို့စာပုတ်ကက်လေးတွေလုတ်ခွင့်ရတော့တဟုံတို့ထောင်တက်သွားတော့တာပါပဲစာပုတ်ကက်တွေကျေးဇူးကြောင့်ပုံနှိပ်ဆက်တွေဝဲနှိုင်းစီးပွားရေးဥမော်လာနိုင်တာပေါ့လဲနေရကဖုတ်ဖက်ခါထလာနိုင်တဲ့ဇလန်းပါဥလာတောင်းရဲ့ဇလန်းအေးပါသလိုဆရာကျုံရင်မြင့်ရဲ့သုံးသက်ချက်ကတန်ဖိုးရှိပါတယ်။ဘာဖြစ်လို့အခုလိုဥလာတောင်းအောင်ပွဲခံနိုင်ပါသလဲ။အဲ့ဒီချက်ကိုသူ့စာဖတ်ပြိတ်သက်မျက်ခြေမပြတ်ဖို့ဆရာကျုံရင်မြင့်တတိထားပါတယ်။ဥလာတောင်းအကြောင်းနှစ်ပတ်ဆက်တဲ့ရေးရမှာခေါင်းစဉ်ကိုရိုးသားမှကြီးဝါချမ်းသာလို့ကြီးပေးပါတယ်။ဥလာတောင်းအောင်မြင်မှုဟာအမိခိုအကက်ရဲ့အညစ်ပံမပါ။တမားအာဇီဝတက်တက်ဖြစ်တဲ့အကြောင်းခင်းငင်းနေအောင်ပြနိုင်ပါတယ်။ပြရမှာဥလာတောင်းအိမ်နိုင်ရန်မှာဆွဲထားတဲ့ကိုအားကိုကူဆိုရဲသတိပေးစာချက်လေးပါလိုက်ပါသေးတယ်နောက်တာတကားဆောင်ကျင်းတာကမြမမှုဒီဇိုင်းသူတီတီဥအေးမြင့်ရဲ့အကြောင်းပါမြမပကြီးလောကမှာဥအေးမြင့်ကတမှုထူးခြားတဲ့ပညာရှင်တူပါရုပ်ပုံတွေဆဲတဲ့အဆင့်ကလွန်ပြီးမြမရိုးရာပကြီးပပုတွေကိုဖော်ထုတ်ခဲ့တဲ့အတွေ့တမှုထူးခြားတယ်လို့ဆိုရပါတယ်Toyota Foundation ရဲ့အကူအညီနဲ့1985ခုနှစ်ကထုတ်ခဲ့တဲ့မြမမှုဒီဇိုင်းစာအုပ်ဟာဆရာဦးအေးမြင့်ရဲ့သူတည်တနာအလို့ကိုပြနိုင်တဲ့စာအုပ်ပါ။အဲ့ဒီမှာရင်ဦးအေးမြင့်ကသူ့အလို့ကိုအပြီးသက်လိုက်တာမဟုတ်ပါဘူး။ပကြီးပမှုဆရာတွေမြမမှုဒီဇိုင်းပဲစိတ်ဝင်စားရှိအောင်သူတည်တနာလုပ်တတ်အောင်ဆရာကျော်ရင်မြင့်နဲ့တွေ့ဆုံတဲ့အချိန်အထိကူညီနေစေပါ။ ပပူစရာရီနဲ့ဥပုံနေတိုင်းတွေ့ပြီးမြန်မာမှုဒီဇိုင်းသူတေသနစကားဝိုင်းတွေဖွင့်နေခဲ့တယ်လို့သိရပါတယ်။အခုလိုထူးထူးခြားခြားပညာရှင်ဖြစ်လာရတာနတ်ရေကန်နဲ့ဆင်းလိုက်လို့မဟုတ်ပါဘူး။ကိုကိုတိုင်းပါရမီဖြည့်ဆည်းရပါတယ်။ကနဦးတို့ကတော့ဦးအေးမြင့်လဲသူလိုကိုလိုပကြီးဝါသနာရှင်မှာအစာပိုင်းပကြီးပညာသင်တန်းတွေမှာစနစ်တကျသင်ယူခဲ့ရတာမဟုတ်ပါဘူး။ဦးခင်မောင်ဘန်လိုဆရာနဲ့တွေ့မှာပကြီးပညာရက်စကားမြင်းတို့ပေါင်းတို့အဝေးအနီးအနှိမ်အမြင့်တို့နဲ့တရင်တနည်းဖြစ်လာရှာတာပါ။နောက်ပြီးပကြီးလောကရဲ့စာဝင်တော်လဲဆိုင်းပုတ်ပကြီးဆရာဘွားနဲ့ဆရာတာပါ။ဆရာဘဝဇလန်းကိုကြည့်ရင်ကိုတူကိုရလုံလာဆိုင်ထုတ်အလုတ်လုတ်ခဲ့လို့သာဘဝတလန်းလှမ်းနိုင်ခဲ့တာပါပဲဆရာဘဝကိုဖယင်းကစိတ်အားမြင့်တက်လာနိုင်တာတန်တရာရှိစရာမလိုပါဘူးဆရာရဲ့ဘဝဇက်ခုံအဖုံဖုံမှာပါတဲ့ပုဂ္ဂိုလ်ရဲ့ဇလန်းဟာအခုတင်ပြခဲ့တဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ဇလန်းသဘောအတိုင်းပါပဲလောကဒဏ်တိုင်းလုံးတွေကြားကူးခတ်ယုံကန်လွတ်မြောက်သွားသူတွေများလာပါတယ်စင်ကာပူတပြေနှုမာဆိုလဲစင်ကာပူရောက်မြန်မာအမျိုးသမီးတူရဲ့နိုင်ငံချာမှာစွန့်စွန့်စားစားလုပ်ကံရင်အောင်မြင်မှုရလာပုံရုပ်သိမ်းနဲ့ကဘာလှဲ့သူမှဆိုလဲတုံညာကဘဝကိုပြန်ဆပြီးမှအောင်မြင်မှုရလာပုံစရာရီဖတ်ရပါမယ်အားတက်စရာရီကြီးမှုစရာတက်လူသူတိုင်းဖတ်တင်ပါတယ်ရှင်စပီမြင့်ပြီးလူမျိုးတင်ပါစေ